မြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့နဲ့21ရာစုပင်လုံညီလာခံမှာနိုင်ငံရေးအရာသဘောတူညီမှုရနိုင်ဖို့ဆိုရင်တက်မတော်နဲ့လက်နက်ကင်တိုင်းသားတက်တွေကြားအပြစ်ခတ်ရက်စဲဖို့အရင်လုပ်ရမှာဖြစ်ပြီးအစိုးရတက်ဖက်ကစစ်အင်အားတိုးချဲ့မှုနဲ့ထိုးစစ်တွေရပ်ဖို့လိုတယ်လို့တိုင်းသားခေါင်းဆောင်တချို့နဲ့လေးလာသူတွေကပြောဆိုလိုက်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင
် NLD အစိုးရတည်းရဲ့21ရာစုပင်လုံညီလာခံဖြစ်မြောက်ရေးကော်မတီအစိုးရကိုယ်စားလှယ်အဖွဲ့နဲ့NCA အပြစ်ရရေးစာချုပ်မှာလက်မှတ်မထိုးရသေးတဲ့လက်နက်ကင်တိုင်းသားအဖွဲ့ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ DBN တို့ထိုင်းနိုင်ငံချင်းမိုင်မြို့မှာအခုရက်ပိုင်းအတွင်းပထမအဦးဆုံးအကြိမ်တွေ့ဆုံဆွေးနွေးနေကြတာပါဒီဆွေးနွေးမှုတွေကနေကောင်းတဲ့အလားအလာတွေထွက်ပေါ်လာဖို့မျှော်လင့်နေပေမဲ့နှစ်ဖက်တက်တွေကြားလုံးဝအပြစ်ရထားဖို့အရင်သဘောတူရလိမ့်မယ်လို့သုံးသပ်သူကတော့တီဘောမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းမဲဖြစ်ပါတယ
်အခုဒီချင်းမိုင်မှာလုပ်တဲ့ဟာကတော့အောင်မြင်ပါလိမ့်မယ်ဒီလက်နက်ကင်အဖွဲ့အစည်းတွေနဲ့ဒီတက်မတော်နဲ့ကြားမှာပြစ်ခတ်ရက်စဲရေးကိုအရင်လုပ်ဖို့လိုတယ်ဆိုတဲ့ဟာဒါသဘောပေါက်ပြီးတော့တကယ်ငြိမ်းချမ်းရေးလိုချင်တယ်ဆိုရင်တော့အဲပြစ်ခတ်ရက်စဲဖို့ဆိုတာကမခက်ဘူ
းချင်းမိုင်ဆွေးနွေးပွဲကနေနောက်ထပ်ဆွေးနွေးပွဲတွေဆက်ဖြစ်လာနိုင်တယ်ဆိုပေမဲ့တိုင်းသားနယ်မြေတွေမှာတိုးချက်ချတာတဲ့အစိုးရတက်တီပြန်ရုပ်သိမ်းမှသာတစ်ဖက်နဲ့တစ်ဖက်ပုံမုံယုံကြည်မှုရလာပြီးခိုင်မာတဲ့အပြစ်ရရေးအထိဆွေးနွေးနိုင်လိမ့်မယ်လို့ KNU ကရင်အမျိုးသားအစည်းအရုံးရဲ့ KNLA တပ်တွေမှာတပ်မှုအဖြစ်တာဝန်ယူခဲ့ဘူးသူဘုံမှုရောဘတ်ဇန်ကပြောပါတယ
်ဆွေးနွေးပွဲကတော့ဖြစ်မယ်ဗျဒါပေမဲ့အပြစ်ရမယ်ဆိုတော့တပ်တွေပြန်ရုပ်မလားဟိုဦးနေဝင်းနဲ့ထက်တော့တော့အလုံးအပြစ်ကရပ်လိုက်တာတပြီလုံးတပြီလုံးအပြစ်ရလိုက်တော့အဲ့ဒါအလုံးကယုံကြည်မှုရှိလာတယ်အခုကအပြစ်ပြဘူးတပ်တွေကလည်းတိုးချက်တာဆိုတော့အပြစ်ရမယ်အရင်အမိတ်ပေးကြီးဗျအဲ့ဒါဆိုတော့လူမျိုးစုတွေကယုံကြည်မှုတော်ရှိလာမယ်လေအခုကတစ်ဖက်ကညီညာရေးပြောနေပြီပဲတစ်ဖက်ကစစ်တပ်တွေတိုးချက်လာကြီးကြီးတိုးချက်ပြီးတိုက်ပွဲတွေလုပ်နေတော့ဒါယုံကြည်ကြမရှိဘူးလေပြောရတဲ့ယုံကြည်မှလည်းကျွန်တော်တို့ကအနာဂတ်အတွက်လုပ်လို့ရမှာကိုလက်တွဲလို့ရမှာမယုံကြည်ဘဲနဲ့မလို့လက်တွဲလို့ရမှာလေ
လက်တွဲအခြေအနေမှာတော့ကချင်ရှမ်းရခိုင်ပြည်နယ်တွေမှာအစိုးရတပ်တွေနဲ့တိုင်းရင်းသားတပ်တွေကြားတိုက်ပွဲဆက်ဖြစ်နေပါတယ်ဦးသိန်းစင်အစိုးရလက်ထက်မှာသမရကအပြစ်ရဖို့တမရိုကိုပြောကြခဲ့တာရှိပေမဲ့လက်တွေမှာတော့ထိုးစစ်တွေရံမသွားပဲမြေပြင်မှာတိုက်ပွဲတွေဆက်ဖြစ်ခဲ့ပါတယ်။ဒါကြောင့်သမရကတမရိုပေါ်ဩဇာမညောင်းဘူးဆိုတဲ့ဝေဖန်မှုတွေထွက်ပေါ်လာတာပါ။ခိုင်မာတဲ့အပြစ်ရရေးရဖို့ဆိုရင်သမရကတမရိုပေါ်ဩဇာညောင်းဖို့လိုတယ်လို့သုံးသပ်သူတွေရှိပါတယ်။ဒါပေမဲ့ NLD အစိုးရကတမရိုပေါ်ဩဇာလွှမ်းမိုးနိုင်မယ့်အနေအထားမမြင်ရသေးဘူးလို့ဦးရဲထွန်းကသုံးသပ်ပါတယ
်။ဒီသမိုင်းကြောင်းအရာပေါ်လေဒီ NLD နဲ့တက်မတော်ကြားမှာကိုနိုင်ကဟိုတန်ဖျားစိတ်တွေရှိခဲ့တာပေါ့နော်ဒါအပြင်တက်မတော်ကဒီနိုင်ငံနဲ့အဲဒီတိုင်းရင်းသားတွေအတွက်ကိုသူကပြည်ရင်းပြည်ပရန်ကာဝယ်ဖို့အတွက်တက်မတော်မှာတာဝန်ရှိတယ်ဆိုပြီးတော့သူကအဲ့လိုဖွဲ့စည်းပုံချေတာဥပမာလေးသားတယ်ရဲ့တော့ဒီကိစ္စတွေကိုသူကလွတ်လွတ်လပ်လပ်ဆောင်ရွက်နိုင်တဲ့သဘောဖြစ်တော့ဖြစ်တော့သူကလက်တွေ့ပိုင်းမှာကတော့ဒီတက်မတော်ပေါ်မှာဩဇာရှိလာအောင်ကဒီတက်မတော်ကာကွယ်ရေးဦးစီးချုပ်ဆိုတဲ့ပုဂ္ဂိုလ်ကို NLD အစိုးရကခန့်ထားခွင့်ရှိဖို့လိုတယ
်။တက်မတော်အနေနဲ့2008ဖွဲ့စည်းပုံကိုအခြေခံပြီးလုံပိုင်ခွင့်ကိုထူထောင်ထားတာကြောင့်2008ဖွဲ့စည်းပုံပြင်ဆင်နိုင်ဖို့လိုအပ်တယ်လို့ဘူမူရောဘတ်ဆန်ကသုံးသပ်ပါတယ်
။ဒီစစ်တပ်ရဲ့သဘောထားတို့ပါလေ။ဒီရရရရည်တပြီလုံးပြည့်ရမယ်ဗျ။ဆိုတော့အခြေခံပေါ့ဗျာ2008ဖွဲ့စည်းပုံဒီအခြေဥပ္ပေါ့ဗျာအခြေခံဥပ္ပဒေကိုပြင်မှဒီရည်ရရမှာပါနောက်တစ်ခုကဒီဖက်ဒရယ်ကိုလက်မခံရင်လည်းညီညာရေးမရနိုင်ဘူးကြဆိုတော့ကဒီရည်ပြီးတော့စစ်ကဖြစ်လာရတာဘူးအဲဒါစစ်တပ်ရဲ့အကျိုးစီးပွားကိုကာကွယ်တဲ့2008ကြီးရှိနေတယ်ကြအပြစ်ခတ်ရစေရလည်းမရနိုင်ဘူးကြတကယ်စစ်မတိုင်ညီညာရေးလို့ရင်အခြေခံအရင်လောက်ပဲကြအခြေခံကြီးမလုပ်ဘဲနဲ့တွေ့ပြီးတော့စကားပြောရတာတည်းစကားပြောတာပဲရှိမယ်အဖြေမထွက်လာဘူး
ပြည်တော်စုညဉ့်ဉန်းကြီးညီလာခံ21ရာစုပင်လုံအကျိုးကျင်းစင်ရေးကော်မတီဥက္ကဋ္ဌစေစားညှိနှိုင်းရေးတာဝန်ခံဒေါက်တာမျိုးဝင်းနဲ့အဖွဲ့ဟာလာမယ့်ဇွန်လဒုတိယပတ်မှာမြောက်ပိုင်းဒေသမှာရှိတဲ့ဝမိုင်းလာတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်လက်တွေ့ဆုံသွားမှာဖြစ်ပါလေခင်ဗျာ